ဂျပန်နိုင်ငံမှာမိုးတိမ်ခံစွာရွာသွန်းတဲ့အတွက်တိုကျိုအနောက်ပိုင်းကအာတာမီမြို့ကလေးမှာမြေပြိုပြီးကားတွေဒါဇင်နဲ့ချီတဲ့နေအိမ်တွေရှုံရုံတွေအောက်နစ်မြုပ်ကုန်းတလုံးလူပေါင်း19ယောက်ထံမှနေပျောက်ဆုံးနေတယ်လို့အာနာပိုင်းတွေကပြောပါတယ
်။အေးငွေကြုတ်ကြွစီချင်တာဒီမှာစေကမော။ကင်းဆိုင်မဟာကုန်းသမိုင်းကြီ
းလောလောဆယ်ရှိတဲ့ပြည်စင်းကိုချင်းတွေကိုအသေးချာသိအောင်လုပ်နေကြောင်းနဲ့ရှေစုအုတ်ကောင်ခင်းဤစုဆန်ရက်ကအထူးသဖြင့်အာတာမီမြို့ကလေးမှာနေအများပြားတာမကလူတချို့ကမြေပြိုတဲ့အထက်ပါသွားတယ်လို့အကြီးကျယ်ပြည်စင်းဆုံးရှုံးမှုရှိနေတယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိခိတဲ့စုကကပြောပါတယ်။ရှားဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတော့နှီးသက်ရင်းနဲ့ကယ်ရန်ဆောင်တက်တာမကကိုကိုကိုကာဝေးရေးတက်ဖွဲ့ရပါပါဝင်ဆောင်ရနေကြတာဖြစ်ပါတယ်။ပြင်းထန်တဲ့ရေစီးနဲ့အတူပင်လယ်ထဲမျောသွားသူနှစ်ဦးကိုကယ်ရန်ဆောင်တက်တွေကကယ်တင်ခဲ့ရပြီးသူတို့နှစ်ဦးအချင်းရဲ့အသေးစိတ်ကိုမသိရသေးဘူးလို့ရှီဇူကခရင်အုပ်ချုပ်ရေးမှူးကသတင်းတောက်တွေကိုပြောပါတယ်။ဂျပန်မှာဒီသတင်းပတ်အစောပိုင်းကစပြီးမိုးတိမ်ထန်စွာရွာသွန်းနေတဲ့အတွက်နောက်ဆက်ရေကြီးနေပြုံမှုတွေတိုးလာနိုင်တယ်လို့သတိပေးထားပါတယ်။